ဝင်းကျုပ်ခမရပထမဆုံး KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့မြန်မာအစိုးရတို့ကြားငင်းငင်းရေးလုပ်ငန်းစဉ်တွေပေါ်ဆောင်မှုနောက်ဆုံးအခြေအနေဘယ်လိုရှိလဲဆိုတာသိပြလိမ့်ခင်ဗျာ
နောက်ဆုံးအခြေအနေကတော့ဥအောင်မင်းတို့ပါလေရွှေလီမှာတွေ့ဆုံဆွေးနွေးခဲ့တဲ့အညမှာအလားလာကောင်းတဲ့အများကြီးရှိတယ်လို့သိရှိရပါဘ
ူးဆယ်စုနှစ်နှစ်ခုနီးပါးပေါ့လေ KIA နဲ့မြန်မာအစိုးရတို့ကြားမှာငင်းငင်းရေးတိစောက်ခဲ့ပြီးတော့နောက်ပိုင်းမှာပြီးခဲ့တဲ့တစ်နှစ်ကျော်ကာလဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တယ်ပေါ့လေဘာကြောင့်အခြေအနေတွေကတစားဆိုင်နဲ့ဆိုးသွားခဲ့ရတာပါလဲခင်ဗျာ
အဓိကတော့1994ခုနှစ်ကလေးကအချင်းချင်းတွေမှာတင်းနေချမှုရှိခဲ့တယ်ဟို18နှစ်လုံးဖြစ်ပြီးတဲ့နောက်ပိုင်းမှာဒီ2017ခုနှစ်ဇွန်လ9ရက်မှာစာမှာတိကတ်တခိုင်မှုတွေဖြစ်လာဒီလိုဖြစ်ပေါ်လာတာတော့အောက်ခြေမှာကြောက်ကြောက်နားလည်မှုလေးလွယ်လို့စတင်ဖြစ်ပေါ်တယ်လို့ကျွန်တော်ယူဆပါ
KI အဖွဲ့ပေါ်မှာရောကချင်ပြည်နယ်လူတွေရဲ့အားပေးထောက်ခံမှုကိုဝင်းကျုပ်အနေနဲ့ဘယ်လိုများအကဲခတ်မိပါလဲခင်ဗျာ
ဒါရီကပြောရခက်ပါလေဒါရီကတော့ပြည်သူလူထုကဘယ်လိုဆန္ဒရှိတယ်ဆိုတာတော့ကျွန်တော်ကလည်း data တွေကောက်ထားတာမရှိတော့အကြံပြုရတော့နည်းနည်းပြောရခက်ပါ
ဝင်းကျုပ်အနေနဲ့ရော KIA နဲ့မြန်မာအစိုးရကြားငင်းငင်းတိစောက်မှုလုပ်ငန်းစဉ်တွေဒီ2013ခုနှစ်အတွင်းမှာအပြည့်တက်နိုင်လိမ့်မယ်လို့ယူဆပါလားခင်ဗျာ
ဝင်းကျုပ်အနေနဲ့ပြောရမယ်ဆိုရင်တော့2013ခုနှစ်မှာအပြည့်တက်နိုင်လိမ့်မယ်လို့ဆိုတာချက်ကျွန်တော်ကအပြည့်တက်ခိုင်းစေချင်ပါတယ်2013တနည်းလုံးကြာတာမျိုးမဟုတ်ဘဲနဲ့ချက်ချင်းရရင်ချက်ချင်းကောင်းပါတယ်ဒါမှပြည်တွင်းနဲ့ကွန်ပျူတာတက်မှုလုပ်ငန်းတွေဆောင်နေမှာဖြစ်တယ်လို့နိုင်ငံတော်ရဲ့ကွန်ပျူတာတက်မှုလုပ်ငန်းတွေဆောင်နေမှာဖြစ်ပါတယ
် KIA နဲ့အစိုးရကြားတိစောက်နေတဲ့ငင်းငင်းလုပ်ငန်းစဉ်မှာအဓိကစိတ်ခမှုအခက်အခဲပေါ့လေအဟန္တာဖြစ်နေတာဘာလို့ဝင်းကျုပ်နဲ့မြင်ပါလဲခင်ဗျာ
အဓိကတော့ကျွန်တော်ယုံကြည်မှုပါပဲ
ဒီယုံကြည်မှုတွေနောက်ဆက်တစ်ဆင့်တိုးလာအောင်အစိုးရဘက်ကဖြစ်စေ KIA ဘက်ကဖြစ်စေဘာတွေများလှုပ်ဆောင်ဖို့လုပ်နေတွေ့ရပါလဲခင်ဗျာ
တယောက်တယောက်နားလည်မှုရှိစွာနဲ့သဘောထားကြီးစွာနဲ့ဝင်နိုင်တိုင်ပြီမယ်ဆိုရင်မိသားစုတွေပဲတိုင်းတားညီကိုမောင်နှမတွေပဲအကုန်လုံးအများဆုံးပြည့်လည်မယ်လို့ကျွန်တော်ယူဆပါတယ်
ဒီပြည်နယ်တစ်ခုလုံးမှာဒုက္ခတဲ့ဘလောက်လောက်ထိဒီစစ်ဘေးဒဏ်ကိုခံနေရလို့ဝင်းကျုပ်သိထားပါလားခင်ဗျာ
အချို့ကကျွန်တော်ရဲ့အုတ်ချုပ်ရေးမိုးတွေလည်းမရှိတဲ့နေရာမျိုးကကျွန်တော်ချက်လက်တွေကောက်ဖို့အတွက်တော်တော်ခဲယူပါတယ်ဒါပေမဲ့နောက်ဆုံးကျွန်တော်ဖေဖော်ဝါရီလရက်မှာကျွန်တော်ကောက်ထားတဲ့စီးအရာကျွန်တော်တို့အချင်းမင်းရဲ့အစိုးရအဖွဲ့ရဲ့အုတ်ချုပ်နေတဲ့တည်ငြိမ်အေးချမ်းတဲ့နေရာတွေမှာရှိနေတဲ့ကက်နေရာတော့အစုစုပေါင်းက112တခုရှိပါတယ်ဒီနေရာမှာလူရေပေါင်းက38000ပေါင်းရှိ
ဒီဒုက္ခတွေရဲ့အနာဂတ်နဲ့ပတ်သက်လို့ပေါ့ခင်ဗျာဝင်းကျုပ်စီမှာဘလို့အစီအစဉ်တွေများရှိပါလဲတကယ်လို့စစ်တွေရပ်သွားမယ်ငင်းငင်းကြီးတွေတိဆောက်လာနိုင်မယ်ဆိုရင်သူတို့ရဲ့ရေရှည်ဘဝအတွက်မွေးဝမ်းကြောင်းမှုတွေနဲ့ပတ်သက်ပြီးတော့ပေါ့ခင်ဗျာအဲ့ဘလို့တွေများစီစဉ်ထားရဲဆိုတာသိပြရသေးလားခင်ဗျာ
ဟာကျွန်တော်တို့ဒီ IDP camp စီမှာရှိနေကြတဲ့ပြည်သူပြည်သားများအလုံးဟာကျွန်တော်တို့ကချင်ပြည်နယ်သူပြည်နယ်သားများပဲဖြစ်ပါတယ်သူတို့ပဲဒီတော်စုတိုင်းသားတွေပဲဖြစ်ပါတယ်ကျွန်တော်တို့ကလည်းပြည်သူရဲ့ရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တယ်ကျွန်တော်တို့လည်းအများကြီးတာဝန်ရှိပါတယ်ဒါကြောင့်မလို့အကယ်၍ငင်းချိုင်းရရှိမယ်ဆိုရင်တို့ရဲ့လူနေမှုဘဝအဆင်ပြေအောင်တို့နေဖို့စားဖို့အလုပ်အကိုင်ခွင့်လန်းနေကောင်းမှုဆိုရင်ကျွန်တော်တို့စတင်မှပြင်ဆင်မှုတွေဆောင်ရွက်နေပါပြီဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့တို့ရဲ့နေရက်ဒေတာတို့ရဲ့မိသားစုတို့ရဲ့လူဦးရေကျောင်းသားစီရင်နေမာလုတ်ကန်စားတော့လေဒီခင်ကဘလို့ရက်တည်ခဲ့တယ်ဆိုတဲ့ဟာကိုကျွန်တော်စဉ်းစားထားပြီးသားဖြစ်ပါတယ်အဲ့လိုငင်းချိုင်းရသွားပြီဆိုတဲ့အချိန်မှာကျွန်တော်ကတို့ရဲ့လူနေမှုမှုဘဝတွေအူအင်းတွေဒီလေယာလုပ်ငန်းတွေဆောင်ရွက်နေအောင်ကျွန်တော် UN အဖွဲ့စီတွေ INGO တွေ donors တွေနောက်မှပြည်တော်စုအစိုးရအဖွဲ့နဲ့ကျွန်တော်ပြည်နယ်အစိုးရအဖွဲ့တွေကအတူတူကပူးပေါင်းမှအကောင်းဆုံးတို့ရဲ့လူနေမှုဘဝကိုပြန်လည်တည်ဆောက်ပေးဖို့စီစဉ်ရှိပါတယ်
လုံးရဲ20ကျော်ကာလအတွက်မှာကချင်ပြည်နယ်အတွင်းမှာပေါ့လေတစ်ဖက်တရုတ်နိုင်ငံကတရုတ်လူမျိုးတွေတရားမဝင်အခြေခံနေတဲ့မှုတွေလည်းသိရတာကိုရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဘယ်လောက်ထိအခြေအနေတွေစိုးရွားနေပါလဲခင်ဗျာဝင်းကျုပ်အနေနဲ့ဒီနေဆက် data အလုံးမျိုးကြီးနဲ့ပတ်သက်ပြီးတော့ဗားရီများစီစဉ်ထားတာရှိပါလဲခင်ဗျာ
ဒီအရာကကျွန်တော်ကနိုင်ငံတော်ရဲ့အချုပ်အခြာအာဏာနဲ့ဒီနိုင်ငံခြားသားတရားမဝင်ရုံရောက်မှာတော့ကျွန်တော်ပြည်တော်စုအစိုးရအဖွဲ့ရောကျွန်တော်ပြည်နယ်အစိုးရတွေအပါဒါအထူးပဲအလေးထားမှဆောင်ရွက်မယ်အလုံးမျိုးဖြစ်ပါတယ်တို့တော့လည်းပဲဒီနေ့ဒီလိုအခြေမျိုးမှာနေဆက်တချောက်မှာတည်ငြိမ်အေးချမ်းမှုမရှိတဲ့အတွက်ကြောင့်မလို့အခုအချိန်မှာလုပ်ရကြရတာတော့အငင်းငယ်အခက်အခဲတော့ရှိပါတယ်။ဒါပေမဲ့နေဒီနေ့အတွင်းမှာတည်ငြိမ်အေးချမ်းမှုရှိလာမယ်ဆိုတော့တရားဝအထူးအလေးပေးမှကျွန်တော်စူးစမ်းဆောင်ရွက်တော်မူရှိပါတယ်။
တရားမဝင်ရောက်မှုနေထိုင်တဲ့လူဦးရေပမာဏအဖြစ်ရောဝီရိုးတွေဒီမှာဆေးရရှိထားပြီလားခင်ဗျာ
။အဓိကကတော့မြို့တွင်းမှာတော့ကျွန်တော်စစ်ဆေးနေတာမရှိတော့ပါပဲ။တခုရှိတာပေါ့လေတည်ငြိမ်အေးချမ်းမှုမရှိတဲ့ area ကြောင့်ကျွန်တော်စဉ်းကောက်ဖို့အခုအချိန်မှာတော့အခက်အခဲရှိပါတယ
်။မြစ်စုံဒီကတာစီမံကိန်းရက်ဆိုင်ထားတာပါခင်ဗျာဦးသိန်းသိန်းအစိုးရရဲ့နောက်နှစ်သက်တမ်းအတွင်းမှာဒီစီမံကိန်းကိုပြန်ဆဖို့အလားအလာရှိသလားဝန်ကြီးချုပ်တူရဲ့အမြင်ပါခင်ဗျာဘယ်လိုများရှိပါလဲ
ဒါမစ်ဆုံစီမံကိန်းကပေါ့လေနိုင်ငံတော်တမန်ကြီးကတက်တမ်းမှာဟိုရက်ဆိုင်ထားမှလို့ကြေညာပြီးသားဖြစ်ပါတယ်နောက်ဖြစ်လာမဲ့ကိစ္စကတော့ဒါပြည်သူလူထုရဲ့သဘောနဲ့ပြည်သူလူထုရဲ့ဆန္ဒနဲ့အစိုးရနှုတ်နှစ်ဖက်လုံလောက်ရှင်ရဲ့ဟိုဆန္ဒပုံမှာလည်းအများကြီးမတူဘူးလို့ထင်ပါတယ် ဖြစ်နိုင်မှာမဖြစ်နိုင်ဘူးဆိုတာကျွန်တော်အနေနဲ့ဒါပြောခဲ့ပါလေ
ကချင်ပြည်နယ်အတွင်းမှာတရုတ်နိုင်ငံကကုမ္ပဏီတွေအထူးသဖြင့်ကျောက်စိမ့်ဒူဖော်ရီတို့တက်ခုတ်လုပ်ရေးကုမ္ပဏီတွေကြောင့်တစ်တော့တွေတဘောပတ်ဝန်းကျင်တွေပျက်စီးဆုံးရှုံးမှုတွေတော်တော်များတယ်လို့ကျွန်တော်တို့ကြားသိထားတာရှိပါခင်ဗျာအဲ့ဒီအခြေအနေတွေဘယ်လိုများရှိပါလဲခင်ဗျာ
ဒါတွေကလည်းအခုအချိန်မှာအင်မတန်မှပေါ်ပူလာဖြစ်တဲ့အချက်လက်တွေပဲဖြစ်ပါတယ်နေရာတကာမှာတော့ကျောက်စိမ့်ဒူဖော်မှုကြောင့်တစ်တော့ခုမှုကြောင့်တဘောပတ်ဝန်းကျင်တွေပျက်စီးနေတယ်လို့လူတွေကလည်းပြောကြပါတယ်ဒါတွေကတော့အခုနိုင်ငံတော်အစိုးရအနေနဲ့လည်းဥပဒေတွေနည်းဥပဒေတွေနဲ့စနစ်တကျလုပ်ငန်းကိုဆောင်ရွက်ညမှာလိုအပ်တဲ့အချက်လက်တွေဒီမောက်ပဝန်းကျင်ကိုအထူးအလေးထားမှာအခုဥပဒေနည်းဥပဒေရေးဆွဲထားပြီးသားဖြစ်ပါကြေညာလဲကြေညာထားပြီးသားဖြစ်ပါတည်ငြိမ်အေးချမ်းမြေနောက်ပိုင်းမှာတော့ဒီလုပ်ငန်းတွေဆောင်ရွက်မယ်ဆိုရင်စနစ်တကျဒီမောက်ပဝန်းကျင်မထိခိုက်အောင်လေ့လာဆန်းစစ်ပြီးမှပဲဒါလုပ်ပိုင်ခွင့်တွေပေးသွားမယ်လို့ကျွန်တော်သိရပါတယ
်မြကြီးနားမြို့အပါအဝင်ဒီကချင်ပြည်နယ်အတွင်းမှာလူငယ်တွေကြားမွေးစည်းဝါတုံးဆက်မှုတွေကတိတလားဆိုးဝါးတယ်လို့လဲဒေတာကန်တွေကပြောကြတာရှိပါတယ်ဝင်းကျုံအနေနဲ့ရောဒီအခြေအနေတွေသိထားပါလားခင်ဗျာ
မှန်ပါတယ်ကျွန်တော်ကလည်းဒီဒေတာမှာပဲမွေးမှဒီဒေတာမှာမကြီးလာတဲ့လူဖြစ်တဲ့အတွက်ကြောင့်လို့ဒီမွေးရေးဆေးဝါးအန္တရာယ်နဲ့ဖြစ်ပျက်နေတာကိုကျွန်တော်သိပါတယ်ဒါအတူပဲဒီမွေးရေးဆေးဝါးအန္တရာယ်ဆိုတာကချင်ပြည်နယ်ရဲ့တစ်ခုတည်းမှာပဲဖြစ်တဲ့ပြဿနာမဟုတ်ပါဘူးမြန်မာတိုင်းနိုင်ငံလုံးမှာနဲ့နိုင်ငံတကာမှာလည်းဒီပြဿနာဟာဒီမှာမှကြီးမားတဲ့ပြဿနာပါတယ်အဲ့တော့ကချင်ပြည်နယ်အစိုးရအဖွဲ့ကျွန်တော်စတင်တောင်းထမ်းဆောင်ပြီးနောက်ပိုင်းမှာကချင်ပြည်နယ်ရဲ့မွေးဆေးဝါးလူငယ်အတွင်းမှာတုံးဆွဲမှုရုံနေအောင်နဲ့ကျွန်တော်ဒီကိစ္စတွေကိုတားဆီးမှုလုပ်ငန်းတွေကိုဂရုစိုက်မှကျွန်တော်ဆောင်ရွက်ခဲ့ပါတယ
်လူငယ်တွေကြားမှာအခုလိုမွေးဆေးဝါးတုံးဆွဲမှုတွေတိတိကျကျများလာတာဟာအလောက်ကိုင်းရှားပါမှုကြောင့်လို့လည်းယူဆမှုတွေရှိပါတယ်ခင်ဗျာဒီလူငယ်တွေကြားမှာခုနလိုပွဲရတို့ဆဲအောင်တို့အလောက်ကိုင်းတွေမရှိဖြစ်နေရတဲ့အခြေအနေတွေကိုဝင်းကျုပ်တို့နဲ့ရေရှည်မှာဘယ်လိုများဖြေရှင်းမှုရခါတာရှိပါလဲခင်ဗျာ
မှန်ပါတယ်လူငယ်တွေရဲ့ဘဝဟာအလောက်ကရရှိမှုနဲ့သူတို့ရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့အတွက်လူငယ်တိုင်းလူငယ်တိုင်းမှာရည်မှန်းချက်ရည်ရွယ်ချက်နဲ့ဘဝရှင်တန်နေရတာဖြစ်ပါတယ်ဒါအတွက်ကြောင့်ကျွန်တော်ပြည်နယ်အစိုးရအနေနဲ့တော့တကယ်ကိုအလေးထားမှစဉ်းစားတာရှိပါတယ်ဥပမာအဖြစ်ပြောရမယ်ဆိုရင်ဒီလူငယ်တွေရဲ့အလောက်ကရရှိဖို့အတွက်ဆိုရင်အလောက်ကနေပေါများအောင်ဆိုရင်ချမ်းရည်တွေရရှိဖို့လို့ဒေသတွေတည်ငြိမ်မှုတွေရရှိဖို့တို့လို
့မကြခင်အနာဂတ်ပေါ့ခင်ဗျာလာမယ့်9နှစ်10နှစ်အတအတွင်းမှာကချင်ပြည်နယ်ရဲ့ခြေရေးအနာဂတ်နဲ့ပတ်သက်ပြီးတော့ဝင်းကျုံနဲ့ဘယ်လိုများမှတ်ဆမိပါလဲခင်ဗျာ
လာမယ့်9နှစ်10နှစ်ဆိုတာဘေးပေါ်မှာမူတည်လဲဆိုတာတည်ငြိမ်အေးချမ်းမှုပုံမှာလုံလုံရရမူတည်ပါတယ်ဒီနေ့အချမ်းကိုရမယ်ဆိုရင်ကျွန်တော်တို့ကချင်ပြည်နယ်ဟာ9နှစ်10နှစ်အတွက်ဒီမှာအများကြီးဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ပါတယ်
ဝင်းကျုပ်ကို RFA လွတ်လပ်တဲ့အားရတဲ့ကကျေးဇူးအများကြီးတင်ရှိပါတယ်ခင်ဗျာ
ကျေးဇူးအများကြီးတင်